Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ10ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7.9နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါ။ဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အင်္ဂါနေ့ကလုတ်တဲ့နူဟမ်ရှယ်ပြည်နယ်အမေရိကန်သမ္မတလောင်ပနမရွေးချယ်ပွဲမှာ Bernie Sanders နဲ့ Donald Trump တို့အတူတူအနိုင်ရပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်သစ်ဖြစ် Scott Morrison ကိုအထက်လူတော်ကအတည်ပြုပေးလိုက်ပါပြီ။ American ASEAN ထိပ်သီးဆွေးနွေးပွဲကိုရှေ့သတင်းပတ်ထဲသမ္မတ Barack Obama ကအင်ရှင်ဖြစ်လက်ခံကျင်းပပါမယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးသစ်အဖြစ်အစိုးပြုထားတဲ့ Scott Morrison ကို American ထက်လူတော်ကအတည်ပြုလိုက်တဲ့အတွက်မြန်မာနိုင်ငံဘက်ကဘယ်လိုတုံ့ပြန်ထားပါသလဲ။
ကျွန်မနဲ့ပုံမျိုးတို့တက်ဖို့ပေါ်မှာသူ့အနေနဲ့ပါဝင်ပြီးတော့နော်ကိုတို့ဟလာဒီအစိုးရအန်ဒလာအပါဝင်နောင်လာမဲ့အစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်တော့တယ်လို့
မြန်မာနိုင်ငံသားရဲ့ဒုဝန်ကြီးဦးတန်းကျော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူတမတော်လေရင်တစင်းပြကြခဲ့လို့လူသေဆုံးမှုတွေရှိခဲ့တဲ့အကြောင်းနဲ့အမေရိကန်ရွေးကောက်ပွဲအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ကိုတို့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်သိန်းနဲ့မတ်သိန်းထိုက်တို့ကပြောပြပေးပါအောင်ရှင်
အင်္ဂါနေ့ကလုတ်တဲ့နူဟမ်ရှယ်ပရိုင်မရီအမေရိကန်သမ္မတလောင်ပနမရွေးချယ်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကအထက်လွှတ်တော်မှ Bernie Sanders အနိုင်ရပြီး Republican ပါတီဘက်မှာတော့ဘီလီယံနာတထေးကြီး Donald Trump ကအနိုင်ရသွားပါတယ်။ဒါဟာဖြင့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်ပနမရွေးချယ်ပွဲတွေမှာသူတို့နှစ်ယောက်ပထမဆုံးအနိုင်ရတာပါ။မဲယုံရည်အတွက်89ရာခိုင်နှုန်းရည်အတွက်ပြီးချိန်မှာ Sanders ကဒီမိုကရက်တစ်မဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကိုရထားပြီးနိုင်ငံခြားရေးဝန်ကြီးရောင် Hillary Clinton က38ရာခိုင်နှုန်းအနိုင်ရပါတယ်။ယူကော့ဘွေဝင်တဲ့လူပိုများတဲ့ Republican Party ဘက်မှာတော့ Trump ကမဲရည်တွဲရဲ့35ရာခိုင်နှုန်းကိုရပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich က16ရာခိုင်နှုန်းနဲ့ဒုတိယနေရာရပါတယ်။အခုမဲရလတ်တွေဟာဒီအကြိုရွေးချယ်ပွဲမတိုင်ခင်မကြာသေးခင်ကထွက်ထားတဲ့လူလူစစ်တမ်းတွေကရလတ်တွေနဲ့ကိုက်ညီပါတယ်။လူလူစစ်တမ်းတွေမှာ Vermont ပြည်နယ်အထက်လွှတ်တော်မှ Sanders နဲ့တတိယကြီး Trump တို့ကသူတို့ရဲ့ပြိုင်ပွဲတွေကို10ရာခိုင်နှုန်းကျော်အသားရထားတာပါ။ February 20နေ့မှာလုံမဲ့နောက်တစ်ကြိမ်ပနမရွေးချယ်ပွဲတွေကိုတော့Democratic Party အတွက် Nevada ပြည်နယ်နဲ့ Republican Party အတွက် Town Carolina ပြည်နယ်မှာလုံကြပါပဲ
။ Syria နိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှတီးတန့်ဆွေးနွေးပွဲတစ်ခုပြုလုပ်ဖို့ရှိပါတယ်။ Russia တို့ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အပံ့နဲ့ Syria အစိုးရတပ်ဖွဲ့တွေ Syria နိုင်ငံအလက်ပိုမျိုးတွင်းကသဘုံတွေကိုထိုးစစ်ဆင်နေတာဖြစ်ပါတယ်။ Syria အစိုးရရဲ့ထိုးစစ်တွေကြောင့်နိုင်ငံမြောက်ပိုင်းအလက်ပိုမြို့ကနေတူရကီနယ်စပ်ကိုတောင်းနေချီတဲ့ဒုက္ခသည်တွေထွက်ပြေးနေကြရပြီးစိုးရိမ်မှုတွေတိုးလာနေတယ်လို့ဒေတာရင်းမှာလည်းလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာဘေးဒုက္ခတွေကြားရောက်လာမဲ့အရေးကုလသမဂ္ဂနဲ့အထောက်အကူပေးရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။ထိုးစစ်တွေစခဲ့ချိန်ကစလို့အရက်သား100လောက်အပါအဝင်အနည်းဆုံးလူပေါင်း900လောက်တိဆုံးခဲ့ရပြီးဖြစ်တယ်လို့ဗီတင်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။အလက်ပိုမျိုးရင်းမှာဘာတွေဖြစ်နေတယ်လဲဆိုတာနဲ့မြို့ကိုပေးပို့နေတဲ့အထောက်အကူပေးရေးလုပ်ငန်းစဉ်ပေါ်မှာတိုက်ခိုက်မှုတွေကဘလို့တက်ရောက်မှုရှိနေလဲဆိုတာဒီအပေါ်မှာအထူးစိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့ရဲ့အကြီးအကဲ Stephen O'Brien ကမနေ့အင်္ဂါနေ့ကပြောပါတယ်အလိုအပ်ဆုံးတဲ့လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ချက်အဖြစ်ဘုံကျဲတာတွေကိုရပ်ဖို့ဒုတိယအချက်ကထွက်ပြေးလာသူတွေနေဆက်ဖြတ်ကျော်ဝင်ရောက်ပြီးအထောက်အကူတွေရရှိစေဖို့အတွက်နေဆက်တွေကိုအသေးအချာဖွင့်ထားပေးဖို့ဖြစ်ပြီးဒါရီကိုဆက်လက်ဖိအားပေးသွားရမှာဖြစ်တယ်လို့လဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့ရဲ့အကြီးအကဲကပြောဆိုခဲ့ပါတယ်
။အီရတ်နိုင်ငံရာမဒီမျိုးနဲ့ပတ်ဝန်းကျင်ဒေသတွေကို IS စစ်သွေးကြောတွေလက်ထက်ကနေအီရတ်တပ်ဖွဲ့တွေကလုံးဝပြန်ရယူလိုက်ပြီလို့ပြောပါတယ်။ဒါပေမဲ့ IS အစွန်းရောက်တွေကမြို့တဝမ်းမှာထောင်သွားတဲ့ထောင်ပေါင်းများစွာသောဘုံးတွေကိုရှင်းဖို့ကိစ္စလုပ်ကြရတော့မှာပါ။ IS အစွန်းရောက်တွေကိုမြို့လေကောင်ကနေတိုက်ထုတ်ပစ်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကရာမဒီမျိုးကိုပြန်ရပြီလို့အီရတ်အစိုးရကပထမအကြိမ်ကြေညာခဲ့ပေမဲ့တမျိုးလုံးကိုအပြည့်အဝထိန်းချုပ်နိုင်ပြီဆိုတာကိုတော့ဒီသတင်းပတ်မှာမှကြေညာနေတာပါအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေတိုက်ထုတ်နိုင်ဖို့အထောက်အကူပြုခဲ့ပါတယ်ရာမဒီမျိုးကို IS စစ်သွေးကြွတွေကပြီးခဲ့တဲ့နှစ်မေလမှာသိမ်းပိုက်ခဲ့တာဖြစ်ပြီးဒါဟာအီရတ်အစိုးရနဲ့စစ်ဖက်အပေါ်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်မြင်ကြပါတယ်မျိုးပေါ်မှာအရက်သားတွေမရှိသလောက်ဖြစ်နေပြီးကြံရိတ်ခဲ့တဲ့အပြည့်အစည်ပမာဏဟာမယုံနိုင်လောက်အောင်ပဲလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောကြပါတယ်အခုဆိုရင်2014ခုနှစ်မှာ IS အစွန်းရောက်တွေတင်ပိုက်လိုက်တဲ့မိုဆူးမြို့ကိုပြန်ရဖို့အီရတ်တပ်ဖွဲ့တွေအာရုံစိုက်လို့တော့မယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာအီရတ်တမ်မတ်ကြီးလူခ်မန်ဖော်လီက VOA ကိုပြောပါတယ်။ဒါပေမဲ့ရာမဒီမြို့သိမ်းတိုက်ပွဲလိုပဲအခုတိုက်ပွဲဟာလည်းအီရတ်တပ်ဖွဲ့တွေရဲ့တိုက်ပွဲပဲဖြစ်ပြီးပြည်ပတပ်ဖွဲ့တွေနဲ့မဆိုင်ဘူးလို့တမ်မတ်ကြီးဖော်လီကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ဓာအပိဆက်ယုံတွေရဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုရှော့ချမယ်သမ္မတအိုဘားမားရဲ့အစီအစဉ်ကိုတရားရုံးချုပ်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်သမ္မတအိုဘားမားကရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးနည်းလမ်းတစ်ခုအနေနဲ့ဩဂုတ်လအတွင်းကကြေညာခဲ့တဲ့စီးမျဉ်းစည်းကမ်းတွေအရနိုင်ငံရဲ့ဓာအပိဆက်ယုံတွေဟာအခု2016ခုနှစ်စက်တင်ဘာလမတိုင်ခင်မှာ2005ခုနှစ်တုန်းကရှိခဲ့တဲ့ဓာတ်ငွေထုတ်လွှတ်မှုအဆင့်ရဲ့32ရာခိုင်နှုန်းရှော့ချရမှာဖြစ်ပါတယ်။တန်းစင်နဲ့ဓာအပိဆက်ယုံစီမံကိန်းကိုပြည်내28ခုကစတင်ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA ကအလွန်အကျွံလှုပ်ဆောင်လာနိုင်ပြီးဒီလိုလှုပ်ဆောင်မှုကြောင့်ကုန်ချစရိတ်မြင့်လာမယ်စီးပွားရေးလုပ်ငန်းတွေအပေါ်မလိုအပ်ဘဲအထိနာစရာဖြစ်လာနိုင်တယ်လို့ဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်တရားဥပဒေကြောင့်အပြည့်ရှင်းလှုပ်ဆောင်ပြီးချိန်အထိသမ္မတရဲ့ညွှန်ကြားချက်အသစ်တွေကိုဆိုင်းငံ့ထားရမယ်လို့တရားရုံးချုပ်ကမနေ့အင်္ဂါနေ့ကအမိန့်ချခဲ့တာဖြစ်ပါတယ်အောက်တရားရုံးတစ်ခုဖြစ်တဲ့ Washington DC ရဲ့အယူခံတရားရုံးကတော့ဒီအမှုကိုဇွန်လထဲမှာကြားနာဖို့ရှိပြီးဒီနောက်မှမှတရားရုံးချုပ်ကကြားနာနိုင်ပွဲရှိပါတယ
်။ New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဘူလူဟုညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်သစ်ဖြစ်ခန့်အဖို့သမရဘရတ်ကိုဘာမကအမည်စင်းတင်သွင်းထားတဲ့ဝါယင်တန်တမန်စကော့မာဆီယယ်ကိုကန့်ကွက်မဲမရှိဘဲထောက်ခံမဲ90အပြည့်နဲ့ထက်လွတ်တော်ကအင်္ဂါနေ့မှာတင်းညီတညွတ်တဲ့အတည်ပြုပေးလိုက်ပါပြီ။မစ္စတာမာစီယယ်ဟာအရှေ့အာရှရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်2013ခုနှစ်ကတည်းကတာဝန်ယူထားတာပါ။လက်ရှိတန်မတ်ဒရက်မစ်ချိုးနေရာမှာအစားထိုးတာဝန်ယူမဲ့မစ္စတာမာစီယယ်ဟာဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊တူရကီနဲ့ဘရာဇီးနိုင်ငံတွေမှာလည်းတာဝန်ထမ်းဆောင်မှုပါတယ်။မစ္စတာမာစီယယ်ကိုသမ္မတဥပမာကပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကအမည်စင်းတင်သွင်းထားတာပါ။ဒါပေမဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးအရာတန်ခတ်အရေးယူမှုတွေကိုအမေရိကန်အစိုးရကရှော့ပေါ်ပေးတော့မလားဆိုပြီးကွန်ဂရက်လွှတ်တော်အမတ်တွေကြားမှာစိုးရိမ်ကြတာကြောင့်အထက်လွှတ်တော်ကနေအတည်ပြုပေးဖို့ကိစ္စနည်းနည်းနှောင့်နှေးခဲ့ရတာပါမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေလိုတက်အောင်အပြည့်အဝမလုံဆောင်သေးခင်တန်ခတ်ရည်ယူထားတာကိုရှော့ပေါ်ပေးလိုက်မှာအမေရိကန်လွှတ်တော်အမတ်တွေကဆိုရင်တော့ပါအင်္ဂါနေ့အထက်လွှတ်တော်ကအတည်ပြုပြီးချိန်မှာတော့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကွန်နယ်ကလက်ရှိတန်မကြီးမစ္စတာမစ်ချယ်ကိုရောတန်မတ်သစ်မစ္စတာမာဆီယယ်ကိုပါချီးကျူးစကားပြောပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရှစ်ထောင်အားရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံ10နိုင်ငံကခေါင်းဆောင်တွေကယ်လီဖိုးနီးယားပြည်နယ်ပန်းစပရင်စနီးကကြေးလက်အင်အားကြီးမှနောက်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကသူပိုင်ဆိုင်ချောင်းပို့ပြီးပြသလာတဲ့အချိန်မှာပဲအခုအစည်းအဝေးထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲကနေရလဒ်တစ်ခုခုထွက်လာမယ်ဆိုတဲ့အပေါ်မှာမျှော်လင့်ချက်ကြီးကြီးမထားကြဖို့လဲသုံးသက်သူတွေကသတိပေးကြပါတယ်။အမေရိကန်သမ္မတအိုဘားမားရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်မှာကျင်းပတဲ့ဆွေးနွေးပွဲဖြစ်ပြီးဒီဆွေးနွေးပွဲကနေခိုင်မာပြတ်သားတဲ့သဘောတူညီချက်တစ်ခုခုထွက်လာဖို့တိတ်မျှော်လင့်စရာမရှိဘူးလို့ Singapore Institute of International Affairs ရဲ့အကြီးအကဲ Simon Tay ကသူ့အမြင်ကိုပြောဆိုခဲ့ပါတယ်။တရုတ်နဲ့ရေပြင်ပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေထဲမှာဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကတော့အမေရိကန်ပြည်ထောင်စုထံကလုံခြုံရေးအာမခံချက်ပို့ပြီးရယူလွန်နေတာဖြစ်ပြီးစကလုံးလှလှသုံးပြီးတရုတ်အစိုးရဘက်ကရည်တည်ပြောဆိုနေကြတဲ့တခြားအာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့လည်းကွဲကွာသွားစေပါတယ်။ဒီအချက်ကြောင့်လည်းကယ်လီဖိုးနီးယားမှာပြုတ်လုတဲ့အစည်းအဝေးပွဲကနေပြတ်သားတဲ့တမူထူးခြားတဲ့ကြီးညာချက်တစ်ခုခုထွက်လာဖို့ခက်ခဲသွားစေနိုင်ပါတယ်။ဟောင်ကောင်တက္ကသိုလ်နိုင်ငံတကာဥပဒေဆိုင်ရာပါမောက္ခချင်လျန်လင်းကတော့အမေရိကန်ပြည်ထောင်စုအနေနဲ့တောင်တရုတ်ပင်လယ်ပြင်ရင်ဆိုးရင်ချက်ကလွတ်လပ်စွာရေချောင်သွားလာမှုအတွက်ဖြစ်ပြီးဒီအရေးကိုပဲညီလာခံမှအဓိကထားဆွေးနွေးမယ်လို့ပြောဆိုပါတယ်။အမေရိကန်သမ္မတအိုဘားမားအစိုးရအဖွဲ့ကအာဆီယံဟာအာရှနဲ့ပစိဖိတ်ဒေသတွင်အမေရိကန်ရဲ့အင်အားချင်းကွင်ညာညှိထားနိုင်ဖို့ပထဝီနိုင်ငံရေးအရာအဓိကထောက်တိုင်တစ်ခုအဖြစ်ရှုမြင်ထားသလိုဖွံ့ဖြိုးဆဲဒေသတွင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဆောင်ရွက်လိုနေတာလည်းဖြစ်ပါတယ်။
တိုင်ဝမ်ကျွန်းတောင်ပိုင်းမှာပြီးခဲ့တဲ့သတင်းဘက်ကငလျင်ကြီးလှုပ်လို့ပြိုကျသွားတဲ့လူနေအဆောက်အဦတစ်ခုကိုစောက်လူတုံးကတာဝန်ရှိသူကိုဖမ်းထားတော့မှာပဲ။ငလျင်တန်ကနေအသက်မသေးကျန်ရည်သူတွေရှိနေဦးမလားဆိုတဲ့မျှော်လင့်ချက်နဲ့အပြည့်စည်ပုံတွေကြမှာရှာဖွေရေးဆက်လုပ်နေပါတယ်။ထိုင်းနန်းမျိုးကဝေကွန်း Golden Dragon 18ထပ်အဆောက်အဦကိုတိစောက်ခဲ့တဲ့ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းလင်မင်းဟွေနဲ့တခြားအကြီးအကဲအောင်နှုတ်ဦးကိုဖမ်းထားတာပါလူသေးဆုံးတဲ့အထိဖြစ်ရတဲ့ပေါ်လျော်မှုနဲ့သူတို့ကိုဆွဲချက်တင်ထားပါတယ်အဆောက်အဦကိုစောက်လုပ်တာမှာတုံးခဲ့တဲ့နီလန်းတွေပစ္စည်းတွေနဲ့ပတ်သက်ပြီးငလျင်လှုပ်ပြီးတဲ့နောက်ပိုင်းမှာမိကုန်းတွေထွက်လာတာပါအဆောက်အဦရဲ့နေရံတွေထဲမှာတံပူးတွေရေမြုပ်တွေထည့်ဆောက်ထားတာကို အပြည့်စည်းပုံတွေကိုရိုက်ယူထားတဲ့တပ်ပုံတွေမှာတွေ့ရတာကြောင့်လည်းအဲဒီလိုမျိုးကနေထွက်လာတာပါ။ပြီးခဲ့တဲ့စနေနေ့ကလှုပ်ခတ်တဲ့ပြင်းအား6တသမလေးငလျင်ကြီးကြောင့်ထိုင်နှမ်းမျိုးကတခြားအဆောက်အဦဒါဇင်ပေါင်းများစွာပျက်စီးသွားတာဒါမှမဟုတ်အပြင်းထန်ထိခိုက်သွားတာတွေရှိပေမဲ့လည်းအဲဒီအဆောက်အဦကတော့ပြိုကျသွားတဲ့တခုတည်းသောအကြီးမားဆုံးအဆောက်အဦပါ။ငလျင်ကြောင့်လူ43ယောက်ထဲမှနေတည်ဆုံတယ်လို့ယူဆထားပါတယ်။လူနေအဆောက်အဦအပြည့်စည်းပုံတွေကနေလူပေါင်း300ကျော်ကိုကယ်တင်ခဲ့ပြီးနောက်ထပ်လူ100ကျော်ပျောက်ဆုံးနေဆဲဖြစ်ပြီးတော့အပြည့်စည်းပုံတွေထဲမှပိတ်မိနေလို့ယူဆကြပါတယ်။
မြောက်ကိုရီးယားနိုင်ငံကမချသေးခင်ကပဲနျူကလ িয়ার စမ်းသပ်မှုနဲ့ဒုံးပျံပြစ်လွတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးရဲလုပ်ကိုင်နေတဲ့စစ်မှုဆုံးရဲ့လုပ်ငန်းဆောင်တာအလုံးကိုဆိုင်းငံ့တယ်လို့တောင်ကိုရီးယားကပြောဆိုလိုက်ပါတယ်။ကိစန်းစစ်မှုဆုံးကဝင်ငွေတွေကိုမြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့ပယ်ရင်တက်ဒုံးဖွံ့ဖြိုးရေးအစီအစဉ်တွေမှာအသုံးပြုမဲ့အရေးကနေကာကွယ်နိုင်ဖို့တောင်ကိုရီးယားအစိုးရကအခုလိုဆောင်ရွက်တာဖြစ်တယ်လို့ပြန်လည်ပေါင်းစည်းဝင်ကြီးကသတင်းထောက်တွေကိုဒီကနေ့ပုတ်ထုံးနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြောက်ကိုရီးယားတို့လွှတ်တင်လိုက်တဲ့တာဝတ်ပြည့်ဒုံးမြန်ကတော့အရင်လွှတ်တင်ခဲ့ဖူးတဲ့ပုံစံအတိုင်းပဲလွှတ်တင်တာဖြစ်နိုင်တယ်လို့လည်းစစ်တပ်ရရှိတွေနဲ့ကြွမ်းကျင်သူတွေကသုံးသပ်ပြောဆိုကြပါတယ်ရှင်။
တင်ရောက်သတင်းတွေကိုကိုကြွကြွသိနေမှသတင်းထိုက်တို့ကြီးညာပေးကြတာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရင်းဦးဆုံးအနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးတည်ခန့်အမယ်အကြောင်းဒီပြုချက်ပေါ်အမြင်သဘောထားကိုတင်ပြပေးပါမယ်။2016ခုနှစ်နှစ်လယ်ပိုင်းလောက်မှာတောင်မွန်လွှဲပြောင်းယူတော့မယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအသစ်ဖြစ်ဆိုပြထားတဲ့ Scott Marshall ကိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်တဲ့အတွက်မြန်မာနိုင်ငံဂျာယီဝန်ကြီးဌာနကကြိုဆိုလိုက်ပါတယ်။စကောမာရှယ်ဟာအာရှရေရကျွမ်းကျင်သူတဦးလည်းဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးမှာပါဝင်ကူညီဖို့လည်းမျှော်လင့်တယ်လို့နိုင်ငံသားရေးတူဝန်ကြီးကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်မှုအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေရအကြီးတန်းဒူလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့အယ်လန်မာရှယ်ကိုအမေရိကန်အထက်လွှတ်တော်ကနေကန့်ကွက်မယ်မရှိအတည်ပြုလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကလည်းအတည်ပြုပြောဆိုပြီးတာဝန်လွှဲပြောင်းရေးတွေကိုနောက်ပိုင်းမှာတရင်ထုတ်ပြန်သွားမယ်လို့အခုလိုပြောပါတယ
် On February 9th the US Senate confirmed Scott Marshall as the next ambassador to Burma. We will share details regarding Ambassador Mitchell's departure and
Scott Marshall ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးအဖြစ်တာဝန်ထမ်းဆောင်ဖို့အတွက် February 9ရက်နေ့မှာအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လက်ရှိသံမကြီး Mitchell တာဝန်ပြီးဆုံးချိန်မှာပြန်လည်ထွက်ခွာဖို့နဲ့သံမကြီးအသစ် Marshall တို့ရောက်လာမယ့်အချိန်တွေကိုနောက်ပိုင်းမှာအသေးစိတ်သတင်းထုတ်ပြန်သွားပါမယ်
။လက်ရှိသံအမတ် Derek Mitchell ရဲ့တက်တန်းကုန်ဆုံးမဲ့2016ခုနှစ်ဇွန်လနောက်ပိုင်းမှာလာရောက်တာဝန်ထမ်းဆောင်ရမှာပါ။တန်အမတ်ကြီးအသစ်ဖြစ်လာမဲ့ Scott Marshall ဟာအရှေ့အာရှနဲ့ပစိဖိတ်ရေးရာမှာကျွမ်းကျင်သူတဦးဖြစ်တာကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာထဲထဲဝင်ဝင်ပူးပေါင်းကူညီနိုင်လိမ့်မယ်လို့မျှော်လင့်ပြီးကြိုဆိုတယ်လို့နိုင်ငံခြားရေးဒုဝန်ကြီးဦးတန်ကျော်ကအခုလိုပြောဆိုလိုက်ပါတယ်
ဒီဟို Scott Marshall မြန်မာအကြောင်းနဲ့သူတည်တည်သားပဲလေအရင်တော့လည်းအင်ဒိုနီးရှားမှာသူတုတ်ခဲ့တယ်ဒါမှမဟုတ်လုတ်ခဲ့တယ်ပေါ့နော်အဲ့တော့ဟိုအရှေ့အကြောင်းကိုလည်းတည်နေတာပေါ့အရှေ့အဲ့လား mentality တဲ့သူ read လို့ read လုပ်နိုင်တဲ့ပုံကိုတယောက်ပေါ့လေနော်ကိုတို့အနေနဲ့ကတော့ဟလာဒီတာမတ်တစ်တယောက်လာတဲ့ပုံမှာဟလာကြိုးစားတယ်အမှန်တည်းပြောရရင်တော့ကိုတို့အနေနဲ့ဟလာဒူလာတဲ့ကိစ္စကိုကြိုးစားတယ်သူ့အနေနဲ့ဟလာမြန်မာနိုင်ငံရဲ့နော်ဒီရှေ့သွားမဲ့ဒီခီးလမ်းပေါ့နော်ဟလာဒီမိုကရေစီနဲ့ဟလာဒါမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုပေါ်မှာသူ့အနေနဲ့ပါဝင်ပြီးတော့နော်ကိုတို့ဟလာဒီဆိုကအန်ဒလာအပါဝင်နောင်လာမဲ့အစိုးရနဲ့လက်ရှိပူးပေါင်းဆောင်ရွက်သွားနေတယ်လို့ကိုရောလိုပဲယုံကြည်ထားတယ်လေ
လက်ရှိမြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ရဲ့ဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေစတင်နေပြီးမတ်လ18ရက်နေ့နောက်ပိုင်းမှာတော့သမရရွေးချယ်ရေးလုပ်ငန်းစဉ်တွေပြုလုပ်မှာဖြစ်ပါတယ်ဧပြီလမှာအစိုးရတည်တရဝင်တက်လာတဲ့အခါမှာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ရမှာဖြစ်တာကြောင့်မြန်မာနိုင်ငံမှာလာရောက်တာဝန်ထမ်းဆောင်မဲ့တန်အမတ်ကြီးအသစ်အနေနဲ့အတော်ကိုစူးစမ်းအထောက်ရလိမ့်မယ်လို့နိုင်ငံတကာအရေးကြွမ်းကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်လိုက်ပါတယ်
။စကော့နာစီလာမယ့်အချိန်ကျလို့ရှိရင်ပို့ပြီးတော့စိန်ခေါ်မှုတွေကများလိမ့်မယ်။နော်။ဆိုတော့အရင်ကတော့ကဲဥသိမ်းစိန်ဆိုတာလက်ထက်ပေါ့ကွာ။ဟိုဒီမိုကရေစီနဲ့အရသာဆိုတာဒီဘိုင်းပေါ့နော်။ဒီလိုအဆင်ဆင်သွားနေကြတာဟုတ်အခုကျတော့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီရသအစိုးရဘက်ကိုပို့ပြီးတော့ရှင်းလာတယ်လေတစ်ချိန်တည်းမှာလည်း အစင်းခေါ်မှုတွေခက်ခဲတွေပို့ပြီးတော့များလာတယ်အလားကဘယ်လိုမှညင်းလို့မရဘူးနော်အဲ့ဒါကြောင့်မလို့စကော့မာဆီယယ်လာတဲ့အချိန်ဆိုလို့ရှိရင်လည်းပို့ပြီးတော့သူ့အနေနဲ့ဟိုဂျိုးပန်းအားထုတ်အောင်လည်းထင်တယ်နော်
အခုအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဝန်ကြီးစကော့မာရှော်ဟာ2009ခုနှစ်ကနေ2010ပြည့်နှစ်ထိအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးအပြင်အာဆီယံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်ကြိမ်လာရောက်ခဲ့ပူပါတယ်။2010ကနေ2013ခုနှစ်ထိလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုလက်ရှိမှာတော့အရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးတာဝန်ကို2013ခုနှစ်မှာစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ရှင်
။မသိင်္ဂလင်းတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့တက်မတော်လေရင်တစင်းပြကြခဲ့လို့လူသေဆုံးမှုတွေရှိတဲ့အကြောင်းကိုတင်ပြပေးပါမယ်။နေပြည်တော်လယ်ဝဲမြို့နယ်အတွင်းမှာဒီကနေ့မနေ့ပိုင်းကတက်မတော်လေရင်တစင်းပြကြခဲ့ပြီးလေရင်မှာလိုက်ပါလာသူ5ဦးမှာ4ဦးကပွဲချင်းပြီးတည်ဆုံခဲ့ပြီး2ဦးကတော့ဆေးရုံရောက်မှကွယ်လွန်ခဲ့ပါတယ်။ပြတ်ကျသွားတဲ့လေရင်ဟာနေပြည်တော်လေရင်ကွင်းကနေထွက်ခွာပြီးမကြခင်မှာပဲဆက်ချွတ်ရင်းသွားတာကြောင့်ပြတ်ကျခဲ့တာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီကနေ့ပြတ်ကျခဲ့တဲ့လေရင်ဟာတမရော်လေက Beechcraft 1900D မျိုးစားအလဆားတည်ပို့ဆောင်ရေးလေရင်ဖြစ်ပြီးမနေ့9:42မိနစ်အချိန်ကပြတ်ကျခဲ့တာဖြစ်ပါတယ်လေရင်ဟာနေပြည်တော်လေစိတ်ကပြန်တက်ပြီးမကြခင်ပြက်ကျခဲ့ရမှာလေရင်ပေါ်မှာလိုက်ပါသူ5ဦးလုံးသေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရနေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့အေလာရဲစခန်းကရဲအရာရှိတဦးကပြောပါတယ
်ကျွန်တော်တို့လေဝီမြို့နယ်ရှိပြည်သားအုပ်စုကြံကင်းပါကြံကင်းကတောင်ဘက်ဟိုဟာတဖာလုံးတဖာလုံးလေငွေနေပြည်တော်အပြည်ဆိုင်လေငွေမြောက်ဖက်နောက်ဘက်နှစ်ဖာလုံးအဲ့လောက်ပါအားလုံးက6ဦးတောင်5ဦးပါအောက်မှာ၄ဦးကတခါတည်းသေးတယ်တယောက်ကစီးအောင်မှတည်းအောက်မှာပြန်ပါအောင်တမတော်ပိုင်းနေတမတော်စားတွေ
တေဆုံးသွားသူတွေကတော့ဘုံမူအောင်ကျော်မိုးဘူကြီးအောင်ပိုင်စုဘူကြီးထင်ကျော်စုဒုတက်ကျက်ကျော်ထင်းနဲ့ဒုတက်ကျက်လှဝင်းထွန်းတို့ဖြစ်ပြီးဒုတက်ကျက်လှဝင်းထွန်းကတော့ဆေးရုံရောက်ပြီးချိန်မှကွယ်လွန်ခဲ့တာဖြစ်တယ်လို့ဆက်ပြောပါတယ်လေရင်ပြက်ကျတာနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနကပုံမှန်စမ်းသပ်ပြန်တန်းစဉ်ဆက်ချွေရင်းတာကြောင့်ပြက်ကျတာလို့သတင်းထုတ်ပြန်ထားပြီးပြက်ကျတဲ့အခြေအနေအသေးစိတ်ကိုတာဝန်ရှိသူတွေကစစ်ဆေးဆောင်ရွက်နေကြောင်းဖော်ပြပါတယ်။2014ခုနှစ်ဇွန်လအတွင်းကလည်းတမ်ဘရော်လေက Mid-29 အမောင်းတင်လေရင်တစ်စီးဟာမကွေးတိုင်းဒေသကြီးမြို့သိမ်းမြို့နယ်အတွင်းမှာပြက်ကျခဲ့ပါတယ်။အဲ့ဒီပြက်ကျမှုဟာ hydraulic ပိုင်းပောက်ကွဲတာကြောင့်လို့သတင်းထုတ်ပြန်ခဲ့ပြီးလေယာဉ်မှူး2ဦးဟာလေဒီနဲ့ခုန်ဆင်းနိုင်တာကြောင့်လွတ်မြောက်ခဲ့ပါတယ်။2010ခုနှစ်အတွင်းကတော့တရုတ်နိုင်ငံလို့အမောင်းတင် F7 ဂျက်တိုက်လေယာဉ်ဟာရန်ကုန်လေစိတ်ကိုဆင်းသက်စင်မှာပြက်ကျခဲ့တာကြောင့်လေယာဉ်ပေါင်း2ဦးသေဆုံးခဲ့ရပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့လွတ်တော်ကိုယ်စားလှယ်တစ်တွေဟာပြည်သူတွေအတွက်ဘာတွေလုပ်ပေးကြမလဲဆိုတဲ့အလက်ကိုတလက်ကြည့်ကြရအောင်ပါလွန်ခဲ့တဲ့9နှစ်ကစစ်ဗိုလ်ချုပ်ဟောင်းအများစုအရာဝတ်လဲပြီးလွတ်တော်3ရာကိုဖွဲ့စည်းပြီးဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်ကြွေးကြော်ခဲ့ပါတယ်ပြည်သူအတန်လွတ်တော်အတန်ဆိုပြီးဥပဒေပြုရေးအတွက်လွတ်တော်အတွင်းမှာဆောင်ရွက်ပေးမယ်ဆိုတဲ့ပထမအကြိမ်လွတ်တော်တွေရဲ့လှုပ်ဆောင်ချက်တွေကိုပြည်သူအများစုကအားမလို့အားမရဖြစ်ခဲ့ရပါတယ်ပြည်သူအများစုထောက်ခံမှုနဲ့ရွေးချယ်တင်မြှောက်ထားကြတဲ့ကိုယ်စလဲတွေလွှတ်တော်တွင်နေရယူလာကြတဲ့ဒီတစ်ခေါက်ဒုတိယအကြိမ်စီဝေးကိုဖေဖော်ဝါရီလ1ရက်နေ့မှာစတင်လိုက်တဲ့အခါကိုယ်စလဲအများစုဟာလူလူရဲ့အကျိုးကိုဆောင်ရွက်သွားမယ်လို့ကတိကဝတ်ပြုခဲ့ကြပါတယ်။ဒီအကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထဲအောင်ကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။2015ခုနှစ်ထွေထွေရွေးကောက်ပွဲကြီးမှာပြည်သူတွေစိတ်ကြိုက်မဲပေးဆုံးဖြတ်ပြီးလွှတ်တော်ကိုယ်စလဲတွေကိုရွေးချယ်ခဲ့ပါတယ်။ပြည်သူတွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ခဲ့တဲ့ဒီရွေးကောက်ပွဲမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရပြီးလွတ်တော်တွေမှာအစိုးရဖွဲ့နိုင်လောက်တဲ့အထိနေရာယူနိုင်ခဲ့တာပါ။ဒါကြောင့်လည်းလွတ်တော်တွေပြန်လည်အသက်ဝင်လာမလားဆိုတဲ့ပြည်သူတွေရဲ့မျှော်လင့်ချက်ဟာအထွတ်ထိပ်ကိုရောက်ခဲ့ပါတယ်။ပြည်သူတွေရဲ့ဆန္ဒနဲ့အညီတင်မြှောက်ခဲ့ကြတဲ့လွတ်တော်ကိုယ်စားလှယ်တွေပထမဆုံးအကြိမ်လွတ်တော်တွင်ဝင်ရောက်ခဲ့ပြီးဒုတိယအကြိမ်လွတ်တော်အစည်းအဝေးတွေစခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကိုပြည်သူတွေကသမိုင်းဝင်တဲ့နေ့တနေ့လို့သတ်မှတ်ခဲ့ကြတယ်လို့နိုင်ငံတကာအတိုင်းအဝန်းကလည်းကြိုဆိုဂုဏ်ပြုခဲ့ကြပါတယ်။ထို့အတူလွှတ်တော်ကိုယ်စားလှယ်အသစ်တွေကလည်းပြည်သူတွေအတွက်အတက်နိုင်ဆုံးကြိုးစားဆောင်ရွက်သွားမယ်လို့ကတိကဝတ်ပေးခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနှထိုးကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တို့လည်းဖြစ် လူငယ်ကုသလတူလေးဖြစ်တဲ့ကိုနိုင်ထူအောင်ကတော့ဒီလွတ်တော်တက်တက်မှာပြည်သူတွေအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်သွားမယ်လို့ဆိုပါတယ်။အဲကျွန
်တော်တို့ဒီလွတ်တော်နဲ့ပတ်သက်တော့ဒီအရင်လွတ်တော်အားမရခဲ့တဲ့လူတွေရှိတာပေါ့။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အမှတ်ခံနိုင်တာကတော့ကျွန်တော်တို့ဒီကိုစွမ်းရှိသေးတဲ့ဉာဏ်စွမ်းရှိသေးတဲ့တော့အစွမ်းကုန်ကြိုးစားမှာပေါ့။ကျွန်တော်အပါအဝင်ဒီလွတ်တော်ကုသလအသေးအားလုံးကလည်းကြိုးစားမယ်လို့ညွှန်ကြည့်ပါတယ်။လူထုရဲ့ဆန္ဒတွေအားလုံးကိုဖြည့်ဆည်းဖို့ဆိုတာခက်ခဲတဲ့ရှိပြမယ်လေ။ကျွန်တော်တို့ကအစွမ်းကုန်ကြိုးစားရတဲ့လူထုကျေနပ်နိုင်တဲ့အတိုင်းအတာလေးတော့ကြိုးစားနိုင်တယ်လို့ထင်ပါတယ်။
ဒါပြင်ရခိုင်မျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်မထုမေကလည်းတိုင်းရင်းသားများလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်နိုင်မှုစ조사ဆောင်ရွက်သွားမယ်လို့ပြောပါတယ်
ဖက်ဒရယ်ကိုသွားမယ်ဆိုလို့ရှိရင်တော့တည်ကြတယ်ကျွန်တော်တို့တိုင်းရင်းသားအပေါင်းပဲမြန်မာနိုင်ငံသူနိုင်ငံသားများဒီဒီ၅နှစ်အတောအတွင်းမှာအာကိုယ့်ရဲ့တိုင်းပြည်အတွက်နေပြီးကျွန်တော်တို့ကကိုစမ်းညွန်စမ်းရှိတဲ့လောက်ပေါ့နော်အဲဒီစ조사တော့မှာဖြစ်ပါတယ်အဲ조사ခွင့်ရှိအောင်လဲကျွန်တော်တို့ထင်ပါတယ်တိုင်းရင်းသားတွေခေါင်းဆောင်တွေဖြစ်လာတဲ့ပုံစံကိုကကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲရဲ့ပထမခြေလှမ်းပေါ့နော်ဒါကမှတဆင့်ကျွန်တော်တို့မြန်မာနိုင်ငံမှာအာဒီအမျိုးသားနိုင်ငံများဖြင့်အမျိုးသားပြည်နယ်များဖြင့်တည်ထောင်တဲ့တိုင်းရင်းသားများလိုလာတဲ့ Federal ကိုကျွန်တော်တို့၅နှစ်တော်မှာပေါ်ပေါက်လာလိမ့်မယ်လို့တော့ယုံကြည်ပါတယ်ရှင
်ဒီတစ်ခေါက်လွတ်တော်တက်တက်မှာတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေလူငယ်နဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေအတော်များများဝင်ရောက်ခဲ့ကြတာပါ။ဒါ့အပြင်အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းလွှတ်တော်နှစ်ရက်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုတိုင်းရင်းသားကိုယ်စားလှယ်တွေကိုနေရာပေးလာသလိုတိုင်းနယ်ပြည်နယ်အုပ်ချုပ်ရေးပိုင်းတွေမှာတိုင်းရင်းသားတွေကိုနေရာပေးသွားမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအခန်း၁နိုင်ငံတော်အခြေခံမူများရဲ့ပုံမှန်၆စာအရနိုင်ငံတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခန်းကဏ္ဍမှာတက်မရော်ကပါဝင်ထမ်းဆောင်နိုင်ရေးတွေကိုအစဉ်တစိုက်ဥတည်တယ်လို့ဆိုထားတဲ့အတွက်ကြောင့်မလို့လွှတ်တော်တွေမှာတက်မရော်သားကိုစလဲ25ရာခိုင်နှုန်းဟာဘူနေမြဲကြားနေမြဲအတိုင်းပဲနေရာယူနေဆဲဖြစ်ပါတယ်ပုံမှန်436အရပြည်အောင်စုလွှတ်တော်အတွင်းမှာဥပဒေတစ်ခုကိုပြင်ဆင်ခြင်းရင်လွှတ်တော်ကိုစလဲရဲ့85ရာခိုင်နှုန်းကျော်ထောက်ခံချက်လိုအပ်တာကြောင့်အခြေခံဥပဒေကိုပြင်ဆင်နိုင်မှုတက်မရော်သားကိုစလဲရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်ဒေါန်ဆန်းစုကြည်တမနာဖြစ်ဖို့အတားအဆီးဖြစ်နေတဲ့ပုံမှန်59စာလုံးအပြင်ပုံမှန်436တို့ကိုပြင်ဆင်နိုင်မှု NLD ပါတီဝင်တွေစ조사သွားမယ်လို့ပြောဆိုထားပေမဲ့လည်းတက်မရော်သားထိတ်တန့်ခေါင်းဆောင်တဦးကတော့အခြေခံဥပဒေအတိုင်းဆောင်ရွက်သွားမယ်လို့ VOA ကိုပြောဆိုထားပါတယ်။ဒါကြောင့်ပင်နီလွတ်တော်ကြီးရဲ့လို့လူအများကတင်စားခေါ်ဝေါ်ကြတဲ့ဒီတစ်ခေါက်လွတ်တော်တက်တက်မှာတိုင်းပြည်ရဲ့လိုအပ်ချက်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးပညာရေးနဲ့ကျန်းမာရေးပိုင်းတွေအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုအရေးတွေမှာအနိုင်ရပါတီနဲ့တက်မရော်သားကုသလေတွေကြားထိတ်တန့်ရင်ဆိုင်နေရအောင်ပါပါပြည်သူတွေအများစုကတော့သူတို့ယုံကြည်ရာပါတီကိုမဲပေးဆုံးဖြတ်ခဲ့ပြီးတော့လွှတ်တော်ကုသလေတွေတင်မြှောက်ခဲ့တဲ့အတွက်မျှော်လင့်ချက်တပွေးတပိုင်းနဲ့တိချက်ပိုကောင်းမွန်တဲ့အပြောင်းအလဲကိုစောင့်မျှော်နေကြပါတယ်ဒါ့အပြင်ပြည်သူတွေအကျိုးဆောင်ရွက်ပေးနိုင်တဲ့လွှတ်တော်တွေအသက်ဝင်လာဖို့လည်းမျှော်လင့်ချက်ကိုစီနဲ့လိုလားနေကြပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြခဲ့တာပါဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့အမေရိကန်ရွေးကောက်ပွဲအကြောင်းနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စု New Hampshire ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတလောင်းဖြစ်ရေးပနာမမဲပေးပွဲမှာ Democratic Party ဘက်ကအထက်လွှတ်တော်မှ Bernie Sanders ကအနိုင်ရခဲ့ပြီး Republican Party ဘက်ကတထေးကြီး Donald Trump ကအနိုင်ရခဲ့ပါတယ်မဲ90ရာခိုင်နှုန်းလောက်ရေးတွက်ပြီးချိန်မှာ Mr. Sanders ကနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ထက်မဲ20ရာခိုင်နှုန်းလောက်အသာနဲ့နိုင်ခဲ့တာပါ။ Donald Trump ကလည်း35ရာခိုင်နှုန်းလောက်မဲရပြီးတခြား Republican ကိုယ်စားလှယ်လောင်းတွေကိုအနိုင်ရခဲ့တာပါ။ဒီရလတွေက၈ဆက်ပြိုင်ဆိုင်ရမယ့်မဲပေးပွဲတွေပေါ်ဘလို့တည်ရောက်မှုရှိမလဲ။ Bernie Sanders နဲ့ Donald Trump တို့နှစ်ယောက်ကြားဘလို့ဆင်တူနေတဲ့ဆွဲဆောင်မှုတွေရှိနေတယ်လဲဆိုတာကိုမဆုမြမှုကတင်ပြပါလိမ့်မယ်ရှင်။
American သမ္မတလောင်းဖြစ်ရေးစ조사နေသူတွေအတွက်အရေးပါတဲ့မဲဆန္ဒနယ်တစ်ခုဖြစ်တဲ့ New Hampshire ပြည်နယ်ကပနာမမဲပေးပွဲတွေမှာ Democratic Party ဘက်ကအထက်လွှတ်တော်အမတ် Bernie Sanders နဲ့ Republican Party ဘက်ကတထေးကြီး Donald Trump ကအနိုင်ရရှိခဲ့ကြပါတယ်။ပထမဆုံးပါတီတွင်းမဲပေးပွဲတွေကျင်းပခဲ့တဲ့ Iowa ပြည်နယ်မှာတော့ Donald Trump ရှုံးနိမ့်ခဲ့လို့အခြေအနေမကောင်းတော့ဘူးလို့တော်တော်များများထင်ခဲ့ပေမဲ့ New Hampshire မှာတော့တခြားပြိုင်ဘက်တွေကိုအပြတ်အသတ်အနိုင်ရခဲ့တာကြောင့်ဆက်ပြီးတော့အခြေအနေကောင်းနေနိုင်တယ်လို့ Saint and Slam College ကနိုင်ငံရေးသိပ္ပံဌာနလက်ထောက်ပါမောက်ခ Chris Galdery ကသုံးသပ်ပါတယ်
The big result for the Republicans is that Donald Trump has righted his campaign. A lot of people thought that losing in Iowa would be the end of his campaign, an existential blow to it.
Donald Trump အနေနဲ့တောင်ကရိုလိုင်းနားပြည်နယ်မှာလည်းဆက်ပြီးတော့အခြေအနေအတော်လေးကောင်းနေချေရှိပါတယ်။ဒါကြောင့်မလို့သူ့ကိုဘယ်သူနိုင်နိုင်မလဲဆိုတာ Republican Party ဘက်ကမေးခွန်းထုတ်เสียဖြစ်လာပါတယ်။သမ္မတလောင်းဖြစ်ဖို့ပြန်ဆိုင်နေဆိုရင်လက်ရှိတာဝန်ရှိနေသူတွေတခြားပါတီခေါင်းဆောင်တွေရဲ့ထောက်ခံမှုရတဲ့သူမျိုးလို့မျှော်လင့်ထားကြပေမဲ့လောလောဆယ် Trump စီမှာအဲ့လိုမျိုးထောက်ခံမှုမျိုးတခုမှရမထားပါဘူး။ဒါပေမဲ့အဲ့လိုမျိုးထောက်ခံမှုရထားတဲ့တခြားရှင်ပြိုင်နေသူတွေကိုကြည့်လို့ရှိရင်အဖြစ်ဆိုးမသွားတဲ့အခြေအနေမှာပဲရှိနေကြပါတယ
်။ Democratic Party ဘက်မှာတော့ Democratic Socialist လို့သူ့ကိုယ်သူညင်ညာထားတဲ့ Bernie Sanders ကအနိုင်ရရှိခဲ့တာပါ။ဒီပြည်နယ်မှာသူနဲ့ပြန်ပက် Hillary Clinton ရှုံးခဲ့တာက Clinton အတွက်အထင်အရှားဖြစ်တယ်လို့နိုင်ငံရေးအကြက်ခတ်တွေကပြောနေပါတယ်။ဗ ဘာကြောင့်လဲဆိုတော့အရင်တစ်ခေါက်သမ္မတလောင်းပြိုင်ဆိုင်ပွဲမှာကလင်တန်ကဒီပြည်နယ်မှာဘရက်အိုဘားမားကိုအနိုင်ရရှိခဲ့တာဖြစ်တယ်လို့သူ့ရဲ့ခင်ပွန်းသမ္မတဟောင်းဘစ်ကလင်တန်ကလည်းသူ့ပြိုင်ဆိုင်ခဲ့စဉ်တုန်းကဒီပြည်နယ်မှာပဲအနိုင်ရထားခဲ့မှုပါပဲအခုတစ်ခေါက်မှာတော့ကလင်တန်နဲ့ပြိုင်ဘက်ဘာနီဆန်ဒါစ်အပေါ်လွတ်လပ်တဲ့အတွေ့အမြင်ရှိသူတွေလူငယ်တွေရဲ့ထောက်ခံမှုအတော်လေးရရှိခဲ့ပုံရပါတယ်။ဒါကြောင့်အင်္ဂါနေ့တုန်းကနယူးဟမ်ရှဲပြည်နယ်ရွေးကောက်ပွဲရလဒ်ကြောင့်ကလင်တန်အောင်နိုင်ရေးအဖွဲ့အတွက်အကြီးအကျယ်ပြန်လည်သုံးသပ်စရာဖြစ်တယ်လို့နိုင်ငံရေးသိပ္ပံပညာရှင်ကထောက်ပြပါတယ်။
The other alternative is that Sanders was doing something unique here that he can do in Nevada, that he can do in South Carolina, where even if he doesn't win, he can do very well, he can rack up delegates.
New Hampshire မှာ Sanders သူတို့ကြရလတ်ရနိုင်ခဲ့တယ်လို့ Nevada, South Carolina ပြည်နယ်တွေမှာလည်းသူအနိုင်မရရင်တော့မှအခြေအနေအတော်လေးကောင်းနိုင်ပါလေ။မဲပေမဲ့ကုစရယ်တွေသူ့ဘက်ပောင်းလုံနိုင်ပါလိမ့်မယ်။ဒီတော့ Clinton အောင်နိုင်အဖွဲ့အနေနဲ့ကရှုံးခဲ့ရတာကမဲဆွယ်စည်းရုံးတဲ့ဇာတ်ရီကြောင့်လား၊သူတို့မဲဆွယ်စည်းရုံးမှုတွေကြောင့်လား Clinton ကြောင့်ပဲလားဒါမှမဟုတ်လဲ Sanders အောင်နိုင်ရေးစီယုံမှုကနေပြီးတော့ဘာကိုအတူနိုင်မလဲဆိုတာမျိုးကိုသုံးသပ်ဖို့လိုအပ်နေပါပြီ
။အင်္ဂါနေ့တုန်းက New Hampshire မှာအနိုင်ရခဲ့တဲ့ Republican စီးပွားရေးသမားကြီး Donald Trump နဲ့ Democratic Socialist Party Bernie Sanders တို့နှစ်ယောက်ကြားအင်မတန်ကြွားချတဲ့အမြင်တွေရှိနေပေမဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်တဲ့အချက်မှာတော့အတော်လေးဆင်တူနေတယ်လို့လည်းသူကထောက်ပြပါဗ
ျ။ I think there are a lot of people who look at Donald Trump and look at Bernie Sanders and see people who want to shake things up. Who are willing to say hey the system is rigged there's something wrong with it and you're suffering as a result of it and somebody else is doing better.
Bernie Sanders တို့နှစ်ယောက်လုံးကလက်ရှိအခြေအနေတွေပြောင်းသွားအောင်လုပ်ချင်သူတွေဖြစ်တယ်လို့မြင်ရသူတွေကအများကြီးပါ။စနစ်ကြီးကယိုယွင်းနေတယ်အဲ့ဒါကြောင့်မလို့အကျိုးဆက်တွေကိုခင်ဗျားတို့ခံနေရတာအဲ့ဒါကြောင့်တခြားသူကခင်ဗျားတို့ထက်ပိုကောင်းစားနေတာဆိုတာမျိုးသူတို့ကပြောဖို့ဝန်မလေးကြပါဘူးသူတို့နှစ်ယောက်ရဲ့မူဝါဒတွေပြင်ဆင်တဲ့နဲ့ဆိုတဲ့အကြံပြုချက်တွေကသိက်ကိုကွဲပါတယ်ဘာကြောင့်ဒီအချိန်နေရောက်နေကြတယ်လဲဆိုတာထောက်ပြပုံချင်းကလည်းကွာပါတယ်ဒါပေမဲ့မဆန္ဒရှင်တွေဘက်ကကြတော့ဘသူကပိုကောင်းအောင်လုပ်နိုင်မလဲဆိုတာကြည့်တော့သူတို့နှစ်ယောက်လုံးကအတိုင်းအတာတစ်ခုထိမဆန္ဒရှင်တွေကိုဆွဲဆောင်နိုင်တယ်လို့ကျွန်တော်ထင်ပါတယ
် New Hampshire ပြည်နယ် St. Anne's Slam College ကနိုင်ငံရေးသိပ္ပံဌာနလက်ထောက်ပါမောက်ခ Chris Jeldery သုံးသပ်ပြခဲ့တာဖြစ်ပါတယ်။ပါတီနှစ်ခုလုံးကနောက်ထပ်အဆင့်တမနာလောင်းပြိုင်ဆိုင်ပွဲတွေကို February 20ရက်နေ့မှာကျင်းပဖို့ရှိတာကြောင့်အင်္ဂါနေ့တုန်းကအနိုင်ရရှိခဲ့သူတွေရောရှုံးနိမ့်ခဲ့သူတွေပါလာမယ့်မဲပေးပွဲတွေမှာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့အာယုံဆိုင်မဲဆွယ်နေကြပြီဖြစ်ပါတယ်ရှင်
။မဆုမြမို့တင်ပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုကြကြောသိန်းကကြီးညာပေးပါမယ်ရှင်။
အင်္ဂါနေ့ကလုပ်တဲ့ New Hampshire Primary အမေရိကန်သမ္မတလောင်းပနာမရွေးချယ်ပွဲမှာ Democratic Party ဘက်ကအထက်လွှတ်တော်မှ Bernie Sanders အနိုင်ရပြီး Republican Party ဘက်မှာတော့ Billionaire တတိယကြီး Donald Trump ကအနိုင်ရသွားပါတယ်။ဒါဟာပြင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်းပနာမရွေးချယ်ပွဲဒီမှာသူတို့နှစ်ယောက်ပထမဆုံးအနိုင်ရတာပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်သစ်ဖြစ်ခန့်အဖို့သမ္မတဘရက်အိုဘားမားကအမည်စင်းတင်သွင်းထားတဲ့ Wyand Gentleman Scott Marcial ကိုကန့်ကွက်မဲမရှိဘဲထောက်ခံမဲ90အပြည့်နဲ့အမေရိကန်ထက်လွှတ်တော်ကအင်္ဂါနေ့မှာတညီတညွတ်ထဲအတည်ပြုပေးလိုက်ပါပြီ။မစ္စတာမာဆီလ်ဟာအရှေ့အာရှရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်2013ခုနှစ်ခေတ်ကတာဝန်ယူထားတာပါ။လက်ရှိတန်မတ်ကြီးဒရက်မစ်ချယ်လ်နေရာမှာအစားထိုးတာဝန်ယူမဲ့မစ္စတာမာဆီလ်ဟာဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊တူရကီနဲ့ဘရာဇီးလ်နိုင်ငံတွေမှာလည်းတာဝန်ထမ်းဆောင်မှုပါပဲ။အမေရိကန်သမ္မတဘရက်ကိုဘားမားနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံဖွဲ့ဝင်နိုင်ငံ10နိုင်ငံကခေါင်းဆောင်တွေကယ်လီဖိုးနီးယားပြည်နယ်ပမ်စပရင်ဂျ်အရက်ကကျေးလက်အင်ချန်ဝန်းကြီးထဲမှာနောက်တရင်ပတ်အတွင်းထိပ်သီးဆွေးနွေးပွဲလုပ်ဖို့ရှိပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ကသူ့နယ်မြေပိုင်ဆိုင်ကြောင်းပိုးပြီးတော့ပြတ်တာလာတဲ့လှုပ်ရွတ်တွေလုပ်နေတဲ့အချိန်မှာပဲအခုအစည်းအဝေးကိုကျင်းပကြဖို့ရှိတာပါ။တိုင်ဝမ်ကျွန်းတောင်ပိုင်းမှာပြီးခဲ့တဲ့တရင်ပတ်ကငလျင်ကြီးလှုပ်လို့ပြိုကျသွားတဲ့လူနေအဆောက်အဦတစ်ခုကိုဆော့လုတာမှာတာဝန်ရှိသူကိုဖမ်းထားပါတယ်။ကလျင်တန်းကနေအသက်မသေးကျန်ရင်သူတွေရှိနေအောင်မလားဆိုတဲ့မျှော်လင့်ချက်နဲ့အပြက်စီးပုံတွေကြားထဲမှာရှာဖွေရေးကိုလည်းဆက်လုပ်နေပါတယ်။တိုင်နမ်မျိုးကဝေကွန်း Golden Dragon 18ထပ်အဆောက်အဦကိုတိစောက်ခဲ့တဲ့ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းနဲ့အကြီးအကဲဟောင်း2ဦးကိုဖမ်းထားတာပါခင်ဗျာ
။တည်ထင်အချင်းချုပ်ကိုကုကြွကြွတင်ကတင်ညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လွှင့်ရေးမှူးကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Finan ဖြစ်ပါတယ်။ View American တန်ညက်နေပဲမြန်မာပိုင်းအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖို့ပါ
This program has come to you from the Voice of America, Washington.